မြန်မာနိုင်ငံကရခိုင်ပြည်နယ်အကြက်အတဲမှာတာဝန်ယူမှုတာဝန်ခံမှုရှိလာစေဖို့မြန်မာစစ်တပ်ကိုအမေရိကန်ဘက်ကပြစ်မှတ်ထားအရေးယူမဲ့ကိစ္စမှာစီးပွားရေးပိတ်ဆို့မှုတွေပါပါလာမယ်ဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်နိုင်တယ်လို့အမေရိကန်လုပ်ငန်းရှင်တွေဘက်ကမြင်ကြောင်းအမေရိကန်အာဆီယံစီးပွားရေးကောင်စီကဗီအိုကိုပြောပါတယ်အပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်
မြန်မာနိုင်ငံမှာအမေရိကန်ယင်းနှိမ့်ညွန့်နယ်မှုတွေကိုတုံ့ပြန်လှုံ့ဆော်မှုယူရဲ့တဲ့နဲ့ဝါရှင်တန်ဒီစီအခြေစိုက်အမေရိကန်အာဆီယံစီးပွားရေးကောင်စီဦးဆောင်တဲ့အမေရိကန်လုပ်ငန်းရှင်များဖွဲ့ဟာတိကျတဲ့စတင်ပါလအကုံကမြန်မာနိုင်ငံသွားရောက်ပြီးအစိုးရတာဝန်ရှိသူတွေပါဝင်မြန်မာကုန်သည်ဆက်မှုအသင်းချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာလက်ရှိယင်းနှိမ့်
ကိုယ်စားလှယ်တွေလည်းအဲ့ဒီအဖွဲ့ထဲမှာပါဝင်ခဲ့တာပါ။ဒါကြောင့်အမေရိကန်လွှတ်တော်နဲ့အစိုးရဘက်ကမြန်မာစစ်တပ်အပေါ်ပြစ်မှတ်ထားပိတ်ဆို့ရေးယူရေးကြိုးပမ်းချက်တွေအပေါ်မှာအမေရိကန်လုပ်ငန်းရှင်တွေဘက်ကဘယ်လိုသဘောထားရှိပါသလဲ။အမေရိကန်အာဆီယံစီးပွားရေးကောင်စီရဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်ရေးမှူးကိုလှဖုံမြင့်ကအခုလိုပြောပါရစေ
။ဒီအမေရိကန်လွှတ်တော်အမေရိကန်အစိုးရဘက်ကမြန်မာစစ်တပ်ကိုသူတို့တောင်းဝင်ယူမှုနဲ့ဆက်ဆက်ပြီးတော့စီးပွားရေးပိတ်ဆို့မှုညာလှုပ်ရှင်တယ်ပိတ်ဆို့မှုညာစီးပွားရေးမဟုတ်ပါဘူးချိုးကိစ္စတွေမှာဆိုဗီဇာပိတ်ဆို့မှုညာကလှုပ်ရှင်တယ်ဆိုတော့သဘောထားတစ်ခုထွက်လာထွက်လာတဲ့အခါမှာစီးပွားရေးဘက်ကိုအဲ့ဒီပိတ်ဆို့မှုကရောက်သွားရင်ဖြစ်လာနိုင်တဲ့နောက်ဆက်တွဲဆိုဂျိုတွေကဒီတွဲမှာရှိရဲစီးပွားရေးညာကိုရိုက်ခတ်နိုင်တယ်ဆိုတော့ကျွန်တော်ကမြင်တယ်အဲ့တော့ပြင်ပြောတော့ဗျာနားချစေးတချာပေါ့နော်
မြန်မာနိုင်ငံမှာစစ်တပ်နဲ့မကင်းတဲ့စီးပွားရေးလုပ်ငန်းအများအများရှိနေတဲ့အတွက်ဒါတွေကိုပိတ်ဆို့ရေးယူမယ်အစားမြန်မာနိုင်ငံရဲ့နိုင်ငံသားယင်းနှီးညှုပ်နှံမှုဥပဒေနဲ့အညီပြည်ရင်းကုမ္ပဏီတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတိုးတက်အောင်လုပ်တင်တယ်လို့မြင်ကြောင်းကိုလာဖုံမြင့်ကဆိုပါတယ
်။လူမျိုးတက်နဲ့ဆက်ဆက်တဲ့လုပ်ငန်းတွေအကုန်လုံးလည်းစီးပွားရေးပိတ်ဆို့မှုတွေထက်တက်ကလုပ်ငန်းတွေကလည်းစီးပွားရေးပိတ်ဆို့မှုတွေထက်ရင်ဒါရိုက်ဆက်ဆက်နေတဲ့လုပ်ငန်းတွေဆိုတော့ထားတော့ဒါပေမဲ့ဒီလိုမျိုးရှိနေပြီဆိုတဲ့ကောไลฟ์วิวแล้วจะขอดูดิลิเจนซ์ป่ะเนาะไลฟ์วิวชื่อนี่ฆ่าอ่ะดิรีเสิร์ชเซอร์นี่ฆ่าเนี่ยดิองค์ษาชื่อไม่ชื่อสะสมชื่อไม่ชื่อโลไลฟ์ขึ้นเนี่ยโปรเซสนี้อ่ะฉิ่งได้จ๋าเลยงวยได้กုံเลยพี่รอลูเองอ่ะแหละยังต้องอ่ะเออต้องเดาๆเนี่ยคอมมูนิตี้อีสรแล้วจะเดี๋ยววินเนี่ยคอมมูนิตี้ GE รึเนาะกูอ่ะกูลาก็คอมมูนิตี้สรแล้วดาวตัดเลยだแม้อเมริกันแบ็คอ่ะเตยแลงเนี่ยลงเลย SME นี่จ้ะเหรอดาမျိုးชื่อนี่ဆိုကြဲဟိုอ่ะသူကအမှားမခံနိုင်ဘူးလေငွေပမာဏလည်းလုံးနေတာဟုတ်ပြီးတော့တုံးရတဲ့ပမာဏကိုယင်းညံတဲ့ပမာဏကိုနေတဲ့အတွက်မြန်မာ market ကိုကြည့်ရောမကြည့်ရောအဲ့လိုဖြစ်တာအဲ့တော့အဲ့လိုမျိုးနေရာမှာဟိုရတဲ့နဲ့ခွင့်ရေးတွေဖြစ်တဲ့ပူပေါင်းဆောင်ရွက်မှုတွေလွတ်သွားမှာကိုကျွန်တော်တို့ကမြင်တဲ့အတွက်ဘလို့မျိုးတော့ CY ပိတ်ဆို့မှုမှာကျွန်တော်တို့ကထောက်လည်းမထောက်ခံမထောက်ခံရင်ကျွန်တော်တို့ရှုံ့ချ
ဒါပေမဲ့မြန်မာနိုင်ငံမှာနိုင်ငံသားယင်းနှီးညှုပ်နှံမှုတွေလှုပ်ဆောင်တာကိုကန့်ကွက်တာမဟုတ်ပေမဲ့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေနဲ့ဖက်ဆက်လုပ်ကိုင်မယ်ဆိုရင်လူ့အခွင့်အရေးချိုးဖောက်မှုအကျိုးဆက် NDA တွေရှိနေတယ်ဆိုတာအမေရိကန်လုပ်ငန်းရှင်တွေဘက်ကတတိထားမှာဖြစ်တယ်လို့တာဝန်ယူရမှာဖြစ်တယ်လို့ Global Witness ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံ Paul Donowitz က VOA ကိုပြောပါတယ
် US businesses investing in Myanmar or considering investing in Myanmar
မြန်မာနိုင်ငံမှာယင်းညှို့လန့်ထားတဲ့အမေရိကန်ကုမ္ပဏီတွေပဲဖြစ်ဖြစ်ယင်းညှို့လန့်ဖို့စိတ်ဝင်စားတဲ့ကုမ္ပဏီတွေပဲဖြစ်ဖြစ်တာဝန်ယူမှုရှိတဲ့ယင်းညှို့လန့်မှုဟာမြန်မာပုဂ္ဂလိကပိုင်စီးပွားရေးလုပ်ငန်းတိုးတက်မှုတွေအလွန်ကိုလိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ကရှင်းရှင်းလင်းလင်းထောက်ပြထားတာကအမေရိကန်ဒါမှမဟုတ်နိုင်ငံသားစီးပွားရေးကုမ္ပဏီတွေအနေနဲ့မြန်မာဥပိုင်ကုမ္ပဏီလီမိတက်လိုမျိုးမြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ပူးပေါင်းမလုပ်ဖို့ဖြစ်ပါတယ်။ဒီစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်ရင်လူခွေရေချိုးဖောက်မှုရဲ့အကျိုးဆက်တွေအန်ရယ်ကိုရင်ဆိုင်ရဖို့ရှိနေပြီးအထူးသဖြင့်ပဋိပက္ခဒေသတွေမှာယင်းညှို့နှံမှုစဉ်းစားမယ်ဆိုရင်စီးပွားရေးလုပ်ငန်းတွေဟာလူခွေရေချိုးဖောက်မှုတွေကိုတိုက်ရိုက်ပံ့ပိုးသလိုဖြစ်နေမယ်ဆိုတာပါ
ပြီးခဲ့တဲ့စက်တင်ဘာလကအမေရိကန်အောက်လွှတ်တော်မှအတည်ပြုခဲ့တဲ့မြန်မာစစ်တပ်ပေါ်ပိတ်ဆို့အရေးယူမှုအပါအဝင်လူသားချင်းစာနာမှုအကူအညီတွေပေးမဲ့ Burma Act ဥပဒေမူကြမ်းကိုလက်ရှိအထက်လွှတ်တော်မှညှိနှိုင်းနေပြီးလွှတ်တော်နှစ်ရလုံးသဘောတူပြဋ္ဌာန်းမဲ့ဥပဒေမှာပါဝင်ဖို့ရှိမရှိဒီအောက်တိုဘာလအတွင်းတည်ရမှာဖြစ်ပါရဲ့ရှင်